မြန်မာနိုင်ငံရန်ကုန်မြို့မှာရွှေဂုံဖျားချီတော်ရင်ကပြည်သူရင်ပြင်မှာအမေရိကန်တေးရင်နဲ့အဆိုတော်တဦးဖြစ်တဲ့ Jason Mraz ရဲ့ဂီတဖျော်ဖြေပွဲတရက်ကိုအခုကျမတို့အတန်လှည့်နေတဲ့အချိန်မှာပဲစတင်နေပါတယ်ဒီဖျော်ဖြေပွဲကိုနိုင်ငံတကာအထောက်ပံ့ပေးရေးအဖွဲ့အစည်းတွေနဲ့ MTV တို့ပူးပေါင်းပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ပညာပေးရေးအစီအစဉ်အဖြစ်နဲ့ကျင်းပတာပါမြန်မာပြည်ကဆိုတော်တွေဖြစ်ကြတဲ့ဖြူဖြူကျော်သိန်းအာဇာနည်စတဲ့နာမည်ကြီးဆိုတော်တွေလက်ပါဝင်တဲ့ဒီစင်မြင့်ဂီတဖျော်ဖြေပွဲအကြောင်းကိုတော့မတ်သိန်ဂီထိုက်ကဆက်သွယ်မေးမြန်းထားတာဆိုတော့ဆက်ပြီးတော့ပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါရှင်ဒီကြွကြားတဲ့အမေရိကန်အဆိုတော် Jason Mraz ရဲ့အခမဲ့ဂီတပွဲတော်ကိုရွှေဒဂုံဖျားချီတော်ရင်ကပြည်သူရင်ပြင်မှာအခုကျင်းပနေပါပြီမြန်မာတေးသန့်ရှင်တွေကအရင်ဖျော်ဖြေခဲ့ပြီးအခုတော့အမေရိကန်အဆိုတော် Jason Mraz ဒီဆိုနေပါပြီပရိသတ်9000လောက်လာရောက်တဲ့ DMTV Exit ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့အသိပညာပေးရေးဂီတပွဲတော်ကပြည်ပကကြွကြားတဲ့အဆိုတော်တယောက်ရဲ့ပထမဆုံးသော live show လည်းဖြစ်ပါတယ်ပွဲတော်အစမှာတော့ MTV Exit ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးတန်တမန် Brandy Mole ကကြေကျွန်စနစ်ပပျောက်ရေးနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်လူတိုင်းပူးပေါင်းပါဝင်ကြပါလို့အဖွင့်မှာပြောကြားသွားပါတယ်။ရှီရုံဖျားထောက်နောက်ခံထားပြီးကျင်းပနေတဲ့ Jason Mraz ရဲ့ဂီတပွဲအဖွင့်ကိုတော့ရိုးရာစီမီခွဲအကနဲ့ဖွင့်လှစ်ခဲ့ပါတယ်။မြန်မာတေးသန့်ရှင်တွေလည်းပူးပေါင်းဖျော်ဖြေခဲ့ကြပါတယ်။ဒီတဲကမှတေးသန့်ရှင်တို့ဖြစ်တဲ့အာဇာနီကတော့ဒီပွဲမှာတေးသချင်း၃ပုံနဲ့ဖျော်ဖြေခဲ့ပြီးလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ရည်ရွယ်ကျင်းပတဲ့ဒီပွဲနေပြီးတော့မြန်မာပြည်သူတရလုံးပူးပေါင်းပါဝင်ကြပါလို့အခုလိုတိုက်တွန်းလိုက်ပါတယ
်ပြောချင်တာကတော့เนาะဒီဂျာဒီလူကုန်မှုပွားပြောင်းရေးအတွက်ကျွန်တော်တို့ဒီပွဲကြီးကိုစီစဉ်တာပေါ့เนาะ MDG Asia ကနေပြီးတော့ဦးစီးနဲ့ဆွဲပြတဲ့အတွက်သူအဓိကသူတို့ပေးနေတဲ့ message ကတော့လူကုန်မှုပွားပြောင်းရေးဆိုပေါ့เนาะအဲ့ဒီအတွက်အားလုံးဒီပွဲကိုလာရောက်ကြည့်ရှုတဲ့သူတွေရောမကြည့်ရှုနိုင်တဲ့ဒီကဘာသူကဘာသားတွေအားလုံးလူကုန်မှုကိုတရားနေစပြီးတော့အခုရှင်းနေစပြီးတော့အားလုံးရက်တက်မှုအတွက်ကျွန်တော်ကအသိပေးချင်ပါတယ်ဟုတ်ကဲ့ပါ
မြန်မာပြည်သက်တွေလည်းအားပေးကြတဲ့ကဘာကျော်ဆိုတော့တယောက်နဲ့တွဲဖက်သီးဆိုရတာပထမဆုံးအချိန်လည်းဖြစ်တဲ့အပြင်လူမှုရေးလုပ်ငန်းတွေမှာတကဘာလုံးအတိုင်းအတာနဲ့ပါဝင်လှုပ်ဆောင်ရတာဖြစ်လို့လဲဝမ်းသာရပါတယ်လို့နိုင်ငံကျော်အဆိုတော်အာဇာနီကပြောပါတယ
်သိကြပါတယ်သူချင်းတွေကိုမြန်မာရဲ့သိပါတယ်ခင်ဗျာဟုတ်ဟုတ်အဲ့ဒါလာတဲ့အပြေကအားပေးဖို့စောင့်နေပါတယ်ဒီမှာသူလည်းတော့မကြောက်သေးဘူးเนาะဟုတ်ဟိုကျွန်တော်တို့ကမှဒါပထမဆုံးအချိန်တွေ့ကြုံရတယ်တွေ့ကြုံကြည့်ဖြစ်တဲ့အတွက်အတိုင်းမကြည့်ဝမ်းတာပြည်ပြည်ပြည်ပါလေကုန်လဲကုန်ယူပါလေဒီလိုမျိုးကဘာကျော်အစိုးရတွေနဲ့တွေ့ဆက်ပြီးကြည့်ဆိုပြောပြရတဲ့အတွက်အရန်ကိုစိတ်လှုပ်ရှားပြီးတော့အရန်ကိုပြောဖို့ခံပါတယ်ဟုတ်ကဲ့
အစိုးရဂျေဆင်မရတ်စ်ကအခုတော့ဖြောပြေးနေပါပြီဒီကနေ့အမေရိကန်နာမည်ကြီးဆိုတော့ Jason Mraz ရဲ့ဂီတပွဲကိုမြန်မာတေးသန့်ရှင်အတော်များများပူးပေါင်းကူညီတီးဆိုခဲ့ကြပါတယ်။ပွဲကိုလာရောက်တဲ့ပရိသတ်တဦးကိုလည်းဂီတပွဲနဲ့ပတ်သက်ပြီးကျမဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုပြောပါတယ်
။အများကြီးပဲအများကြီးမှာအများကြီးပဲဒီပြည်သူရင်ရဲ့အဖြစ်ပဲမှာအဲလူကြီးပိုင်းလည်းပါတယ်လူငယ်လည်းပါတယ်မှာအခုလာရတာတော်တော်ကောင်းပါရဲ့သူတို့ဟိုစမ်းစီရဲ့လူအားစားပါကဝင်းဖို့တော်တော်စမ်းစီရပါတယ်မှာဒါနဲ့တော်တော်များများစီကန်းစီစီနဲ့တန်းစီကြရတော့ပြော့ဟိုစကူရီတီပိုင်းလည်းကောင်းတယ်စီကန်းတော်တော်ရှိရတော့နောက်ပြော့ဟိုစ MTV Exit လုပ်ရဲ့ဆိုတော့ဟိုဥစား organize လုပ်တာတော်တော်ကောင်းပါတယ်အာ transportation ကမပြောတော့ဘူးမှာကျွန်တော်တို့ကိုကားနဲ့ကိုလာတော့တော်တော်ပါကင်နေရာစီစဉ်ထားပြီးနောက်ဖူလမ်းမှာကတော်ဥစားပိတ်ထားတယ်ဒီလမ်းမှာဒီပြည်သူရဲ့ရည်ရည်ရဲ့အပိုင်းကိုပိတ်ထားပြီးဆိုအလုံး
ဂီတပွဲရှိတဲ့ပြည်သူရင်ပြင်တဝိုက်ကလမ်းတွေကိုပိတ်ထားပေးပြီးပွဲလာရောက်သူတွေအတွက်လည်းကာယနာဖို့နေရာတွေအငှားကားတွေရှိနေတာကြောင့်တွားရေးလာရေးလည်းအဆင်ပြေပါတယ်လို့ပွဲကိုလာရောက်တဲ့သူတွေကပြောပါတယ်ရှင်